online ကနေငွေကြေးလိမ်လည်နေတဲ့တရုတ်နိုင်ငံသားတွေရဲ့အဓိကခန်းကြီး36ခုရှိပြီးလူတသိန်းကျော်ကိုအလုတ်စေခိုင်းနေတဲ့အကြောင်းထိုင်းနိုင်ငံကိုရောက်လာတဲ့တရုတ်ပြည်သူလုံခြုံရေးလက်ထောက်ဝန်ကြီးလီချုံဟီကပြောဆိုပါတယ်။ထိုင်းရဲတပ်ဖွဲ့စိုက်ဘာရာဇဝတ်မှုစုံစမ်းရေးဘယူရိုကော်မရှင်နာဒုတိယဗိုလ်ချုပ်ကြီးထရီယွန်ဖျူပန်ကမနေ့ကတွေ့ဆုံခဲ့ပြီးသတင်းအချက်အလက်ဖလှယ်ခဲ့တာကိုဒီကနေ့ဘန်ကောက်သတင်းစာရှင်းလင်းပွဲမှာထုတ်ပေါ်ပြောဆိုပါတယ်။ထိုင်းနိုင်ငံထခိုင်နဲ့ဆက်ဆက်နေတဲ့မြန်မာနိုင်ငံမြဝတီဘက်ကတရုတ်ငွေကြေးလိမ်လည်တဲ့ဂိုင်းတွေနှိမ်နင်းရေးထိုင်းနိုင်ငံနဲ့ဆွေးနွေးဖို့တရုတ်ကိုယ်စားလှယ်အဖွဲ့ကိုလက်ထောက်ဝင်ကြီးလူကြုံကြီးကဥဆောင်ပြီးရောက်ရှိလာတာဖြစ်ပါတယ်။တရုတ်နိုင်ငံသားတွေအများအပြားအွန်လိုင်းငွေလိမ်တဲ့လုပ်ငန်းတွေမှာအလုပ်လုပ်ဖို့ဖျားယောက်ခန်းစေခံနေရပြီးတချို့ကရိုက်နဲ့နှိပ်စက်တာသေဆုံးတာတွေတောင်ရှိတယ်လို့လည်းတရုတ်လက်ထောက်ဝင်ကြီးကပြောဆိုပါတယ်။မြန်မာနိုင်ငံဘက်မှာဖမ်းဆီးပြီးအာရမခန်းစေခံနေရသူတွေပေါ်ပေါ်ထုတ်ပြီးလွတ်မြောက်ရေးအတွက်ပြည်အပြည်လှုပ်ဆောင်မှုအွန်လိုင်းငွေလိမ်ဂိုင်းတွေလုပ်ငန်းလက်ပတ်နေလို့မရအောင်ပိတ်ပင်မှုကိုလည်းတရုတ်ပြည်သူလုံခြုံရေးလက်ထောက်ဝန်ကြီးကထိုင်းနိုင်ငံကိုတိုက်တွန်းသွားပါတယ်။